အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ငြိမ်းချမ်းရေးတရားမျှတမှုလူအခွင့်ရေးကြားမှတန်းတူညီမျှရေးအမျိုးသမီးများစွမ်းရည်မြင့်တင်ရေးကိစ္စတွေမှာစွန့်လွတ်စွန့်စားပြီးတော့ထူကဲတဲ့သတိခွန်အားကောင်းဆောင်မှုတွေပြခဲ့ကြတဲ့ကမ္ဘာနေရာဆောင်ကအမျိုးသမီးတွေကိုနိုင်ငံတကာအမျိုးသမီးတက်သည့်ရှင်များစုချီးမြှင့်ပြီးတော့အသိမှတ်ပြုပါတယ်အခုနှစ်ဆုရှင်တွေထဲမှာတော့ဘယ်နဖာရှာယာကူဘီဟာလက်ရှိပြပမှာနေထိုင်နေပေမဲ့မတန်ဆွမ်းတဲ့အာဖဂန်နိုင်ငံသားတွေအတွက်မနာမနေချိုးပန်းဆောင်နေပါတယ်။ဖောဇီယာကရီမ်ဖာရိုဇီကတော့ဘင်္ဂလားဒေ့ရှ်တရားရုံးချုပ်ရှိနေတဲ့ဦးဖြစ်ပြီးဖဲချင်းခံထားတဲ့လူနေစုအခွင့်အရေးအတွက်နေ30ကျော်ကြာအောင်တိုက်ပွဲဝင်နေသူဖြစ်ပါတယ်။ဘယ်လာရုစ်ကဗော်လ်ကာဟာဘူရာနိုဗာကတော့လူအခွင့်အရေးကာကွယ်မြင့်တင်သူဖြစ်ပြီးဘယ်လာရုစ်ကအမျိုးသမီးနဲ့အခြားလူနည်းစုအုပ်စုအခွင့်အရေးတွေအတွက်သူ့အသက်ကိုပေးဆပ်ထားသူပါ။ဘော့စနီးယားဟာဇီဂိုဗီနာကအန်ဂျာဂျူဇစ်ကာရောစစ်ပွဲကာလအတွင်းလိမ့်မိုင်းစော်ကခံရပြီးတော့မှွေးဖွားလာကြတဲ့ကလေးငယ်တွေအတွက်လူမှုရေးနဲ့ဥပဒေကြောင်းဆိုင်ရာအကူအညီတွေပေးပြီးဒီကိစ္စမှာအထင်အမြင်သေးမှုတွေကိုပါဆန့်ကျင်ခဲ့သူပါ။နောက်ထပ်ဆုရှင်သူဦးဖြစ်သူမြန်မာနိုင်ငံကဒေါ်မင်းစုဝင်းကတော့ရှင်နေသူဦးဖြစ်ပြီးလူနည်းစုအတိုင်းဝိုင်းအခွင့်အရေးအတွက်စွန့်စွန့်တမန်ဆောင်ရွက်ခဲ့သူပါ။ကျူဘာနိုင်ငံရဲ့အတိုက်အခါမာတာဘီထရစ်ရိုစ်ကိုဘယ်လိုကတော့ကျူဘာနိုင်ငံတွင်လူအခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်အတွက်ဦးဆောင်ခဲ့သူတို့ဖြစ်ပြီးလူအခွင့်ရေးနဲ့ဒီမိုကရေစီအဖွဲ့အစည်းတွေကိုလည်းဖွဲ့စည်းဦးဆောင်နေသူဖြစ်ပါတယ်။နောက်ထပ်အဆုရှင်တဦးဖြစ်သူဖာတီနာကိုရိုโซကတော့အီဂူရောနိုင်ငံရဲ့အကြံဖတ်မှုတွေအများဆုံးအစ်မာအယ်ဒူးစ်မျိုးကလူငယ်ကောင်းဆောင်တဦးဖြစ်ပါတယ်။ကမ်ဘီယာနိုင်ငံမှာတော့အမျိုးသမီးလိင်အာယုံခံအင်္ဂါဖျက်ဆီးမှုကို2015ခုနှစ်ကပိတ်ပင်ထားတဲ့အပေါ်ပြန်ရုပ်ဖို့လွှတ်တော်မှဆွေးနွေးနေချိန်မှာပဲဆူရှင်ဖာတူဘောလ်ဒက်ရှာဒီလိုချိုးဖောက်ခံရမှုကနေရှင်းတန်းကြံ့ရည်သူဖြစ်ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေအလားတူတည်ဖြည့်ရမျိုးမခံရအောင်အကာအကွယ်ပေးနိုင်ဖို့ဆောင်ရွက်နေသူဖြစ်ပါတယ်။နောက်ထပ်ဆူရှင်ဖာဘီယာဘလူးချ်ကတော့လက်နက်အခြေစိုက်အီရန်လူအခွင့်အရေးတက်ကြွလှုပ်ရှားသူဖြစ်ပြီးဒီလိုသူ့ရဲ့ဆောင်ရွက်မှုတွေကြောင့်အီရန်အာဏာပိုင်တွေကအီရန်မှာရှိတဲ့သူ့ရဲ့သားဖြစ်သူနဲ့အကိုဖြစ်သူကိုထိမ့်သိမ်းခဲ့ပြီးသူ့ကိုလည်းအသက်အန္တရာယ်ချိန်ချောက်မှုပြုခဲ့ပါတယ်။ဂျပန်နိုင်ငံကရီနာဂွန်နွိုင်ကတော့စစ်တပ်အတွင်းအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာချိန်ချောက်စော်ကောင်းမှုတွေကိုဖော်ထုတ်ပြောဆိုခဲ့သူပါမော်ရီကိုနိုင်ငံကရီဖာအယ်ဟီမာဟာတမိဖြစ်သူကိုအထောက်အထားမဲ့ကလေးငယ်သူဦးဘွားကနေအနာဂတ်ပေါ်ပေါက်လာစေဖို့အတွက်သူ့ရဲ့ရိုးရာအရာလက်ထပ်ထိမ်းမြှုပ်အသေးအမှတ်ပြုခွင့်ရရေးအော်အော်မြင်းမြင်းတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်ဆူရှင်နောက်တူဖြစ်တဲ့အက်တာအတူဟာရီဟာအထင်ကြီးရသတင်းသမားရှေ့နေလူမှုမြတာရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးတော့ယူဂန္ဒာနိုင်ငံတွင်လူအခွင့်ရေးအုပ်ချုပ်ရေးပိုင်းမှာတာဝန်ခံမှုတာဝန်ယူမှုပြားဥပဒေစိုးမိုးရေးကိစ္စရပ်တွေအတွက်ဆောင်ရွက်နေသူဖြစ်ပါတယ်2023ခုနှစ်ဖေဖော်ဝါရီလကမှနီကာရာဂွာမှာပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသား222ဦးထဲကအမျိုးသမီး9ဦးနဲ့ဒီမိုကရေစီလူအခွင့်အရေးအတွက်ဆက်ပြီးတိုက်ပွဲဝင်နေကြတဲ့အများအပြားသောအခြားနီကာရာဂွာတက်ကြွလှုပ်ရှားသူတွေကိုတော့ The Madeleine Albright ကိုနူးဆောင်အဖွဲ့စုအဖြစ်ပေးအပ်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီး Anthony Blinken ပြောခဲ့သလိုပါပဲပို့ပြီးတော့ကောင်းမွန်တဲ့တည်ငြိမ်မှုပိုပြီးကောင်းမွန်တဲ့တန်းတူညီမျှမှုပိုပြီးကောင်းမွန်တဲ့အခွင့်အလမ်းတွေအတွက်တတိရှိရှိစွမ်းဆောင်နေတဲ့အမျိုးသမီးတိုင်းနဲ့အတူအမေရိကန်ပြည်ထောင်စုကယက်တီနေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ